ရွာလုံးကျွန်းမိဘမီးလောင်ဆုံးရှုံးခဲ့ရတဲ့မကွေးတိုင်းပေါင်မြို့နယ်တောင်ပိုင်းကကင်းမာရွာကိုအပြည့်ပြည့်ဆိုင်ရာချက်ချင်းကိုဖွဲ့ICRC ကအကူအညီပေးဖို့ပြင်ဆင်နေတယ်လို့ICRC နဲ့ဆွေးနွေးခဲ့တဲ့ဒေသခံတွေကပြောပါတယ်စစ်တပ်နဲ့တကြောပြန်တိုက်ပွဲတွေပြင်းထန်နေတဲ့ချင်းပြည်နယ်မင်းတပ်ကစစ်ဘေးဒုက္ခသည်တွေမှာလည်းစာနယ်ရိတ်ကခက်ခဲရှိနေပါတယ်ဒီကြောင့်အပြည့်အစုံရန တဲ့မကွေးတိုင်းပေါင်းမြို့နယ်တောင်ပိုင်းကကင်းမရွာကိုအပြည်ဆိုင်ရာတရှိနေဖွဲ့ ICRC ကလူအသုံးဆောင်ပစ္စည်းတွေထောက်ပံ့မှုစီစဉ်နေတာပါဒီကနေ့မှကြေးရွာသားတွေနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးရွာသားတွေဘက်က ICRC လာရောက်လူဒန်းချီမှာစစ်ကောင်စီတပ်သားတွေပါဝင်လာမှာကိုစိုးရိမ်နေပြီး ICRC ဘက်ကတော့စစ်ကောင်စီတပ်သားတွေမပါပဲလာရောက်လူဒန်းမှာဖြစ်တယ်လို့တွေ့ဆုံမှာပါဝင်ခဲ့သူတူကပြောပါတယ
်သူတို့ကဒီရွာကို ICRC နဲ့ဒီရွာနိုင်ငံတချို့အတင်းတွေပေါ်ဆက်ဖွဲ့ပေါင်းပြီးတော့အာမေဇွာသားတွေအနေနဲ့လည်းသူတို့လုံလုံကြီးအတွက်လုံလုံကြီးအတွက်ဆိုတာဒီစစ်ကောင်စီဘက်ကပေါ့နော်ပါလာမလားရဲပါလာမလားဆိုတဲ့အတွေ့အကြုံတွေကြောက်နေကြရရှိတယ်ဇွာကနေပြီးတော့သူတို့စီကိုတောင်းဆိုတာကတော့ရဲတို့စစ်တပ်တို့မပါလို့ဆိုလို့ရှိရင်တော့ပေးလာမယ်ပေါ့ပါခဲ့မယ်ဆိုလို့ရှိရင်တော့ပေးမလာဘူးပေါ့ဇွာဒီဇွာသားတွေကကြောက်တယ်ကြောက်တဲ့အခါကျတော့အဲ့ဒါညှိနှိုင်းတဲ့အခါကျတော့သူတို့ကမပါပါဘူးလေဒီသူတို့ကျင်လာကတော့အရင်အသုံးဆောင်ပစ္စည်းရယ်နောက်ပြီးလို့ဆိုရင်မင်းမတွေရဲ့အသုံးဆောင်ပစ္စည်းတွေအဲ့ဒါတွေလူကျင်တယ်အခုတို့ကတော့20နဲ့၆ရက်မြင်လာတို့လာမယ်လို့ပြောထားတယ်ဇွာနေနေလက်ခံထားတာရှိတာပေါ့နော်လက်ရှိကျင်းမယူသူဇွာတွေနေကြတာကတော့တိုးရဲမှာပေါ့တိုးရဲမှာဒီလိုမိုးရတဲ့ထိုးပြီးတော့အကုန်စုပြုံးနေကြတချို့ယာရင်းရှိတဲ့လူတွေကတော့ယာရင်းတွေထဲမှာထိုးပြီးတော့နေကြတယ်အဲ့လိုမျိုးဇွာထဲမှာတော့မိလောင်တဲ့အိမ်ကတော့ဇွာထဲမှာနေကြတာတွေရှိတာပေါ့
စောလ15ရက်ကစစ်တပ်နဲ့ဒေသခံ PDF တို့တိုက်ပွဲဖြစ်ပွားပြီးနောက်ကင်းမရွာမီးလောင်ကျွမ်းမှုဖြစ်ခဲ့ကနေအိမ်တရာခန့်မီးလောင်ကျွမ်းပြီးအဖိုးဘွားနှုတ်မီးလောင်တန်ရာနဲ့တိဆုံးကြတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်ဒေသခံ PDF တွေဘက်ကတော့ကင်းမရွာကိုစစ်ကောင်စီတပ်တွေကမီးရှို့တာသာဖြစ်တယ်လို့အခိုင်အမာပြောပါတယ်ဒီအတောတွင်းမှာပဲတကြောပြန်တိုက်ပွဲကြီးပြန်ဖြစ်နေတဲ့ချင်းပြည်နယ်မင်းတမျိုးကစစ်ကြောင်စခန်းတွေကတော့စားမင်းခါတွေလိုအပ်နေပါတယ်မင်းတမျိုးပေါ်မှာဖွင့်လာတဲ့ဒုက္ခသည်စခန်းကဒုက္ခသည်တွေအနေနဲ့စားမင်းခါတပတ်စာလောက်ပဲကျန်တော့ပြီးဒုက္ခသည်စခန်းကနေနေကိုပြန်သွားသူတွေနဲ့မျိုးပြင်ကဒုက္ခသည်တွေမှာတော့စာမေးခါတွေလိုအပ်နေတယ်လို့အခုညီပေးသူတို့ကပြောပါတယ
်ဒုက္ခသည်တွေကတော့အခုမျိုးလောလောဆယ်ခက်မှာရှိရဟာကတော့အခုလောလောဆယ်ရှင်းသေးတယ်ဟိုတနေ့မကြာခင်မှာပဲသူ FTP ကထောက်ပံ့မှုလာတယ်အခုတပတ်ကတော့ခနဲ့ရှိသေးတယ်ဒီအကြီးကအကြီးခက်နဲ့ပြင်ပမှာရောက်နေတဲ့ဒီမြို့ပေါ်မှာပေါ်ပေါ်နေနေနေနေမှာပြာရောက်ပြီးတဲ့သူတွေကပေါ်ပြီးမှအဆမရစ်ခါကတ်နေတယ်။အဲ့တော့ကဟိုချက်ကလို့ပြည်ယူဖို့ဆောင်တော့မရအောင်ကုန်တယ်ကြီးကလည်းကုန်ပြီးလို့မရအဆမရစ်ခါကိုပို့လို့ချင်းတို့ဘဲလို့မရဘူးပေါ့အဲ့လိုသူစားဖြစ်တယ်။မြို့ကြီးများတော့ပို့ဆိုးတာပေါ့သူတို့ကအာမမြို့ရဲ့အပြင်ထက်မှာဘာမှဘဲလို့မရယူလို့မရဆတ်လို့မရစိတ်မှလက်ရှိအခြေအနေများဆိုတော့ကြောက်လို့ပို့ပြီးကြောက်တာတမျိုးအဲသမတော်ကြောက်တာသမျိုးလူငယ်တွေကြောက်တာသဖုံကြောက်တုံးကြောက်ဆိုတော့အဲ့ဒါနဲ့သူကမလာဖြစ်ကြတော့
စစ်တပ်နဲ့မင်းတပ် CDF တို့အပြည့်ရဲ့သဘောတူခဲ့တဲ့အချိန်မှာအပြည်ပြည်ဆိုင်ရာတရှိနေအဖွဲ့အပြင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပါလူနေအသုံးဆောင်ပစ္စည်းတွေကိုထောက်ပံ့ခဲ့ပါတယ်အဲ့ဒီအချိန်ကတော့မြို့ပေါ်မှာစစ်ကောင်စီကဖွင့်လှစ်ထားတဲ့စခန်းတွေမှာသာလူတန်းခွင့်ရခဲ့ပြီးမြို့ပြင်မှာရှိတဲ့ဒုက္ခသည်တွေကိုတော့လူတန်းခွင့်မရခဲ့ပါဘူးစစ်တပ်နဲ့မင်းတပ် CDF တို့တိုက်ပွဲဖြစ်ပွားပြီးနောက်မျိုးကံအများစုဟာမျိုးပြင်ကတောတောင်တွေထဲမှာထွက်ပြေးပေါ်အောင်တိတ်ရှောက်နေကြပြီးစစ်ကောင်စီကဖွင့်လှစ်ထားတဲ့မျိုးပေါ်ကဒုက္ခသည်စခန်းတွေမှာလာရောက်ခိုးလို့မျိုးအနှဲငယ်လာရှိခဲ့ပါတယ်ခင်ဗျာ